ဟုတ်ကဲ့ပါရှင်လက်ကုမြို့နယ်လက်ကြိုက်ကျေးရွာနယ်အင်းရီကျေးရွာနှစ်ရာဟာတမဆက်တဲ့အခြေစိုက်ဌာနချုပ်ရဲမွန်တပ်မြို့အနားမှာရှိခဲ့တဲ့ကျေးရွာတွေဖြစ်ပါတယ်ကျေးရွာသားတွေနဲ့ရွာဆရာတော်တွေအစိုးရသူတို့ကျေးရွာတွေကလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကလေးကရှိခဲ့တဲ့ရွာတွေပါပြီးခဲ့တဲ့ဖေဖော်ဝါရီပထမပတ်အတွင်းကအင်ဂျီ40ကျော်ရှိတဲ့လက်ကြိုက်ကျေးရွာကိုတမဆက်တဲ့လက်အောက်ကခမာယာ219ကတက်မြေဆိုပြီးကြိုတင်အတည်ပြုတာမရှိဘဲအိမ်တွေကိုမီးရှို့ဖျက်ဆီးလိုက်ပြီးမောင်းထုတ်ခဲ့တာပါအခုဆိုရင်အဲ့ဒီရွာကကြေးရသားတွေဟာလက်ကြိုက်ကိုလှမ်းမြင်နေရတဲ့သူတို့လယ်တွေနဲ့နီးတဲ့နေရာတွေမှာရွက်ဖြင့်တဲလေးတွေထိုးပြီးနေတာတွေ့ရပါတယ်။ပြောင်းရွှေ့ခံရတဲ့အဲ့ဒီလက်ကြိုက်ကြေးရကရွာသူကြီးဦးကျော်ရွှေကအခုလိုပြောပြပါတယ်
။ဒီလေးမှာကျွန်တော်တို့ကဘိုးစင်ပေါက်ဆက်တွေကနေလာတာ။ကျွန်တော်တို့ဘိုးစင်ပေါက်ဆက်တွေကနေလာခဲ့ပြီးတော့အခုချိန်ထိပေါ့ကျွန်တော်တို့လောက်ကန်စတော့အိမ်တွေကိုလာရောက်ပြီးတော့အဖြစ်စီးခံရပြီးတော့ကျွန်တော်တို့ရောက်လာတာ။
ရွာသားတွေကတမဆက်တွေစပြောင်းလာကြတဲ့ကရွာဝါချံစိုက်ပျိုးရေးဝါခုတ်ထင်းခုတ်တွေမှာအခမဲ့အကူအညီပေးခဲ့မှုတွေအတွက်တက်နဲ့ဘာပြဿနာမှမရှိဘူးလို့ဆိုပါတယ်။ကျေးရွာနေရာကရွာသားတွေလက်ရှိနေထိုင်နေရတာဟာမြေကြီးပေါ်မှာဖျာကင်းနေရတဲ့အတွက်အပူချိန်ပြင်းလွန်းတဲ့ဒီလိုအချိန်မှာဖျားနာတာတွေကလေးငယ်လေးတွေအတော်များများနေဘူးထဲမှာနေရတာကိုတွေ့ခဲ့ရပါတယ်။ကျမရင်းစောင့်ရှောက်မှုလည်းမရှိသလိုစံစီကိစ္စကိုတော့ဘိုးကြီးအောင်နေမျိုးစင်တို့အဖွဲ့နဲ့ရံဖန်ရကလာလှူကြသူတွေနဲ့ပေးစာကန်းစာနဲ့ရက်တည်နေကြတာပါ။အခုဆိုရင်သူတို့ပြေးခဲ့ရနှစ်လနီးပါးရှိနေပြီဖြစ်ပါတယ်ရိခါပြတ်တဲ့အခါထင်းကုန်ရောင်းစားပေးမဲ့စစ်တပ်ကထင်းဝယ်တဲ့ကားတွေကိုပါပိတ်ပင်တဲ့အတွက်အခက်ခဲပိုဆိုးနေပါတယ
်ကျမတို့လက်ရှိနေတဲ့နေရာမှာလည်းဘာအဆောက်အဦးမှမရှိဘူးနောက်ပြီးတော့စစ်တပ်ကလည်းဒါကကျုပ်တို့တက်စီယိုဒါကခမရတို့ရွာဆိုတာလည်းမျိုးလည်းမရှိဘူ
းအလားတူပြောင်းခဲ့ရတဲ့အင်တီရွာကဆရာတော်ကလည်းဖုန်းကြီးကျောင်းတွေပါအဖျက်ခံရတဲ့အတွက်ရွာသားတွေနဲ့ဖြစ်တယ်လို့သတင်းသုံးကြတဲ့တန်ခါနှစ်ပါးကိုလည်းတွေးခဲ့ရပါတယ်ဆရာတော်ဦးသူနန္ဒာကအခုလိုမိန့်ပါတယ်
အဲ့လိုလာနေတဲ့အခါကျတော့ဒီလိုပဲပေးကနေတဲ့ဒကာတို့ပြောင်းနေငါတို့ရှေ့မှာကောင်းမနေတူတယ်နမွေဒီကျောင်းကိုဖြတ်မှာဒကာတွေကလည်းရလို့ရကျောင်းပေါ်လीหนีကြတော့ပေးကနေတဲ့အခါကျတော့၃လပိုင်း၃ရက်နေကြတော့ကျောင်းမူဓာတ်နဲ့ခုဆူတာပါဟုတ်လားဘုန်းကြီးတို့လည်းဒီကို၃လပိုင်း၃ရက်နေညနေပိုင်းကိုဒီစခန်းကိုရောက်ခုဘုန်းကြီးကိုစခန်းကိုရောက်တာလဲအဆင်မပြေမှုလေးတွေကြောင့်ဘုန်းကြီးကိုစခန်းကိုရောက်တာ
တို့အာဓမပြောင်းရွှေ့ရတာကိုစဉ်းစားပေးဖို့နိုင်ငံတော်တမန်တော်အဲ့ဒီလက်ကူးမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖြိုးမင်းသိန်းတပ်ဆိုင်ရာဌာနအသီးသီးကိုအတနာခံစာတင်လာတဲ့စာတွေရွာသားတွေလက်မှတ်ထိုးထားတဲ့မိတ္တူစာရွက်တွေကိုလည်းတွေ့ခဲ့ရပါတယ်စစ်တပ်နဲ့ပတ်သက်နေတာဖြစ်တဲ့အတွက်မူလနေရာတွေမှာပြန်နေဖို့ခက်ခဲနိုင်ကြောင်းနဲ့တို့လယ်တွေတဝိုက်မှာနေထိုင်ခွင့်ရအောင်ပဲမနေစူးစမ်းရမယ်လို့လည်းတို့ကိုအကူအညီပေးနေတဲ့သူတွေက RFA ကိုပြောပြပါတယ်ရှင်